ဘဝတော်ကိုရိုနာဗိုင်းရပ်စ်ရင်ဆိုင်ကြရေးမှာဗိုင်းရပ်စ်တိုက်ချက်ဖို့အတွက်ဗုဒ္ဓရဲ့အဆုံးအမနဲ့သင်ကြားပြသမှုတွေကိုသတိရကြဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်။ဂေါတမမြတ်စွာဘုရားဖွင့်တော်မူခဲ့တဲ့တစ်စုံလားပြည်နေကဝန်ကြီးချုပ်နရင်ဒရာမိုဒီကအဲ့လိုပြောခဲ့တာကိုရိုက်တာသတင်းစောင်းပါးကိုအခြေခံပြီးပြောပြပေးမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။ဘဝတော်မှာအခုလို COVID-19 ကာယောဂါဆိုးကြီးနဲ့ရင်ဆိုင်နေရချိန်မှာဘုရားမြတ်စွာဘုရားရဲ့အဆုံးအမတွေကဒီစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားဖို့အတွက်အသင့်တော်ဆုံးဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကမေလ9ရက်နေ့ကကြာရောက်ခဲ့တဲ့ကစုံလာပြီနေမှာပြောကြားလိုက်ပါတယ်
။ साथियों ऐसे समय में जब दुनिया में
ကမ္ဘာတော်မှာအချင်းချင်းမတူညီနေတဲ့ဝေယုံသုံးကားဖြစ်နေချိန်မှာအချိန်တော်များများဝမ်းနဲ့ပူဆွေးတာတွေစိတ်ပျက်အားရတာတွေကြုံလင်းချက်မဲ့တာတွေတိတ်ကိုခံစားကြပါတယ
်။
အဲ့လိုအချိန်မှာဗုဒ္ဓအဆုံးအမတွေကအသင့်တော်ဆုံးဖြစ်ပါတယ
်။ကစုံလာပြီနေ့ဟာဂေါတမမြတ်စွာဘုရားကိုဖွားမြင်တော်မူတဲ့နေ့ဖြစ်သလိုဘုရားအဖြစ်ကိုရောက်တဲ့နေ့လည်းဖြစ်တဲ့အပြင်ပရိနိဗ္ဗာန်ဆန်တဲ့နေ့လည်းဖြစ်တာကြောင့်ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရနေ့တစ်နေ့ဖြစ်ပြီးအိန္ဒိယဝန်ကြီးချုပ်မိုဒီကတနိုင်ငံလုံးကိုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းကမ္ဘာတစ်ဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံအစီပိုင်းဘီဟားပြည်နယ်ဗုဒ္ဓဂါယာမြို့မှာလုံးရဲနဲ့2005ကျော်ကဘုရားဖြစ်ရောက်တော်မူခဲ့တဲ့မဟာဘောဓိကျောင်းဆောင်မြာအပါဝင်ကဘာတော်မှာပါတစုံလာပြီးတဲ့အခမ်းအနားတွေကိုတခန်းတနာကျင်းပတာမျိုးတွေမလုပ်ခဲ့ကြပါဘူ
းဘဂဝန်ဘုဒ္ဓ कहते थे कि मानव को निरंतर ये प्रयास करना चाहिए
ဒီနေ့နဲ့အခုလိုအခက်အခဲဒုက္ခတွေကိုကျော်လွှားရုံထွက်နိုင်ဖို့အမြဲတမ်းကြိုးပမ်းနေရမယ်လို့ဘုရားကဆုံးမခဲ့ပါတယ
်
ဒါတွေကိုစိတ်ပြတ်နေလို့မရပါဘူးဒီနေ့လိုအချိန်မှာဆိုရင်ကျွန်တော်တို့အားလုံးဟာဒီလိုအခက်အခဲကြုံရတဲ့ကာလကြီးကနေလုံးဆွနေဖို့အဆက်မပြတ်ကြိုးပမ်းနေကြတာဖြစ်ပါတယ
်။နှစ်စဉ်နှစ်တိုင်းအခုလိုသုံးသားပြီးနေတဲ့ကစုံကြောင်းတွေသုံးပတ်ကာလအတွင်းကမ္ဘာတော်မှာရှိတဲ့ဗုဒ္ဓဘာသာဝင်တစ်သိန်းလောက်ဟာအိန္ဒိယနိုင်ငံဗုဒ္ဓဘာသာမျိုးကိုဖျားဖို့ခီးဖြစ်သွားလို့ရှိကြပြီးမဟာဗောဓိကျောင်းဆောင်နဲ့ဖျားဖြစ်ရောက်ရှိတော်မူတဲ့ဗောဓိညောင်မင်းတွေကိုသွားရောက်ရှိခိုးပူတော်လေးရှိကြပါမယ်အခုမြန်မာတော့ဗိုင်းရပ်စ်ကူးစက်မှုကြောင့်ဘာသာဖုံးကြီးတချို့နဲ့ဒေသခံဖျားမှုတချို့ပဲဝတ်ပြုစုဆောင်နေကြပါတယ်ခင်ဗျာ